အမေရိကန်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့တင်းမာတဲ့မူဝါဒကိုဆန့်ကျင်တဲ့အနေနဲ့ပြည်နယ်တဝန်းကမြို့ကြီးတွေမှာမနေ့ကအဒေးဝစ်တောက် immigrants ရွှေပြောင်းလုပ်သားမရှိတဲ့နေ့ဖြစ်သတ်မှတ်ပြီးတော့အလုံးမလုံးပဲဆန္ဒပြခဲ့ကြပါတယ်။ရွှေပြောင်းအခြေချနေထိုင်သူတွေနဲ့တိစောက်ထားတဲ့အမေရိကန်လူနိုင်ငံမျိုးမှာရွှေပြောင်းလုပ်သားတွေရဲ့လှုပ်အားကိုအဓိကမှီခိုအားထားနေရတဲ့အတွက်သမ္မတထရန့်ရဲ့မူဝါဒကြောင့်အခက်အခဲတွေကြုံလာနိုင်တယ်လို့မြင်ကြသူတွေထဲမှာအမေရိကန်ပြည်ထောင်စုမှာရွှေပြောင်းချေချနေထိုင်ကြတဲ့မြန်မာတချို့လည်းပါဝင်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မန်အင်ဂျင်နိုင်ကပြောပြပါမယ်ရှင်
။ရွှေပြောင်းလုပ်သားတွေကိုအဓိကမှီခိုးနေရတဲ့စားတောက်ဆိုင်လုပ်ငန်းတွေ၊စောက်လုပ်ရေးလုပ်ငန်းတွေနဲ့အခြားစီးပွားရေးလုပ်ငန်းတွေအများအပြားရှိတဲ့ Washington DC, Philadelphia, New York, Houston, North Carolina, California စတဲ့ပြည်နယ်ကြီးတွေမှာမနေ့ကဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အခုလိုရွှေပြောင်းလှုပ်သားတွေဆန္ဒပြမှုကြောင့်စီးပွားရေးလုပ်ငန်းထိခိုက်မှုတွေရှိခဲ့တာနဲ့ပတ်သက်လို့ဗာဂျီးနီးယားပြည်နယ်မှာဆူရှီလုပ်ငန်းလုပ်ကင်နေတဲ့ကိုစတီဗင်ကအခုလိုပြောပြပါတယ
်။ဒီနေ့ဆိုလို့ရှိလို့ရှိရင်ပုံမှန်ဆိုတော့ဒါယုံဒီလေပတ်နေတဲ့အချိန်ပေါ့နော်။အဲ့လိုအချိန်မှာဆိုရင်ကျွန်တော်တို့ရဲ့ဒီလုပ်ငန်းတွေကဒီနေ့ဆိုတော့တိတိကျကျကြာဆင်းသွားတယ်။အဲ့လိုမျိုးဆက်ဆက်ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီမှာလက်ရှိရှိနေလူတွေပါစီးပွားရေးရောအကောလို့ပေါ့နော်ဟိုထိခိုက်မှု
ဒီကနေ့သတင်းပတ်အတွင်းဗဟိုအစိုးရအာဏာပိုင်တွေကတရားမဝင်နေထိုင်သူ900နီးပါးကိုဖမ်းဆီးခဲ့တဲ့လို့ရဲ့အပေါ်မှာလဲရွှေပြောင်းလုံသမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအနေနဲ့စိုးရိမ်မကင်းဖြစ်ခဲ့ကြပြီးနောက်အခုလိုဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်ထူးခြားချက်အနေနဲ့လုပ်ငန်းပိုင်ရှင်တွေကိုယ်တိုင်သူတို့ရဲ့ရွှေပြောင်းအလုပ်သမားတွေမနေ့ကြာသပတေးနေ့ကအလုပ်မလုပ်ပဲဆန္ဒပြခဲ့ကြတာကိုအပြည့်အဝထောက်ခံခဲ့ကြပါတယ်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုမဲပေးထောက်ခံခဲ့သူဖြစ်ပေမဲ့အခုလိုရွှေပြောင်းလုပ်သားတွေနဲ့ပတ်သက်ပြီးသမ္မတအနေနဲ့မူဝါဒချမှတ်ရမှာအသေးချာစစ်တမ်းကောက်ယူသုံးသပ်ပြီးမှဆောင်ရွက်တင်ကြောင်းနယူးယောက်ပြည်နယ်ဘာဖလိုမြို့မှာစွန့်ပစ်ပစ္စည်းပြန်လည်အသုံးချရေးလုပ်ငန်းလုပ်ကိုင်နေသူဥမင်းနိုင်ကပြောပါတယ်
ဒီကောင်နေထိုင်တဲ့ immigrant တွေကများသောအဖြစ် 3D လုပ်ငန်းတွေပဲလုပ်ရကြတာ difficult dirty and dangerous ဆိုတဲ့ 3D လုပ်ငန်းတွေပဲကျွန်တော်တို့ immigrant တွေကအများစုကဒါတွေလုပ်ရကြတယ်ဒီလူတွေကိုလုပ်ဒီမှာဒါတွေသူတို့မလုပ်တော့ဘူးဟောလုပ်ငန်းရှင်တွေဆော့ကြပါဆိုစားတောက်ဆိုင်တွေမှာဟောတာမန်ဒေသခံတွေလုပ်တဲ့ပင်မနဲ့ပကံဆေးရတဲ့ dishwasher လုပ်တဲ့ဒါတွေကဟောတပတ်နဲ့နှစ်ပတ်မခံဘူးခါတဲ့ထွက်ကြတယ်အလုပ်ထွက်တယ်ဆိုတော့ကျွန်တော်တို့ immigrant တွေကကြတော့ဟောဘလောက်ပဲခက်ခဲနေတယ်ရအောင်ကြော်ဖြတ်ပြီးတော့ဘာဖြစ်လို့ဆိုရတဲ့လို့လက်မလို့ချင်ကြဘူးဆိုတော့အလုပ်တွေရှာဖွေရတဲ့ခက်တဲ့ကြောင့်ရတဲ့လို့ကိုချေကုန်ယူပြီးတော့တတ်နိုင်လို့ကြိုးစားကြတယ်အဲ့တော့ကျွန်တော်ထောက်ပြချင်တာဒီ immigrant တွေရဲ့တံမိုးကလည်းတိုင်းပြည်တွေမှာအမတန်မှအကျိုးသက်ရောက်မှုရှိတယ်ဆိုတော့သူသိဖို့လိုတယ်အဲ့ဒီဟာတွေကိုသူသမားအနေနဲ့ဒီ policy တွေကိုဒီလိုအခြေခံကြကြစာပေးလုပ်ထားပြီးတော့ဒီလိုမျိုးဆုံးဖြတ်ချက်တွေချတာလားအခုလို immigrant တွေရဲ့တံမိုးတွေကိုပေးချကြအတိမပြုတ်တယ်ဆိုရင်တော့ဒီလိုဟာဒီပုံမှာ policy short term တွေလုပ်နိုင်တယ်လို့
စွန့်ပစ်ပစ္စည်းရောင်းဝယ်ရေးလုပ်ငန်းဟာရွှေပြောင်းလုပ်သားတွေအနေနဲ့အသက်အရွယ်မရွေးအချိန်မရွေးလုပ်ကင်နိုင်တဲ့အလုပ်ဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
်အသက်အရွယ်ရောက်ရောဘာသာစကားအခက်အခဲတွေရောက်ရောလုပ်ငန်းရှာဖွေဖို့ခက်တဲ့လူတွေအတွက်ကိုရည်ရွယ်ပြီးတော့ကျွန်တော်ဒီလက်ရှိဖွင့်လာတဲ့လုပ်ငန်းတွေကိုစပြီးတော့စူးစမ်းပြီးတော့ဒီလုပ်ငန်းရဲ့သဘောတဘာဝတွေလူတွေ regulation တွေစနစ်ကျစာပေးလုပ်ပြီးတော့ဒီလုပ်ငန်းကကျွန်တော်စလုပ်ဖြစ်တယ်ဒီလုပ်ငန်းကိုလုပ်ချင်တာပြည်ဒီမှာလှုပ်ရှားဖွေလို့မရတဲ့ဒီလူတွေအတွက်ကို immigrant တွေဆိုအထူးသဖြင့်အသက်ကြီးသမားတွေအသက်ကြီးရွယ်ဦးတွေဟိုကျွန်တော်အလုပ်ပေးနိုင်တဲ့သဘောမျိုးဒါပြောလို့ရတယ
်ရွှေပြောင်းလှုပ်သားအများစုဟာနိုင်ငံသားတွေမလှုပ်ချင်တဲ့အောက်ခြေသိမ်းလုပ်ငန်းတွေမှာလောက်ခလစာအပြည့်နဲ့ဝင်ရောက်လုပ်ကင်ကြတဲ့အတွက်အမေရိကန်စီးပွားရေးမှာလည်းအကျိုးထိရောက်မှုတွေရှိစေတယ်လို့ကိုစတီဗင်ကမြင်ပါတယ
်ထိရောက်တယ်ဆိုတာဟိုသူတို့နိုင်ငံသားတွေမလှုပ်ချင်တဲ့ဟာကိုတော်တော်များများရွှေပြောင်းလာတဲ့လူတွေကတော်တော်လှုပ်တာခုများတယ်ရာဇူးနဲ့ပတ်သက်နေတဲ့လူတွေကိုပဲသူတို့ဒေတာစီစစ်ပြီးတော့ပဲပြေးတင်တာပေါ့နော်အရေးယူတင်တာပေါ့နော်ရွှေပြောင်းလာတဲ့လူအကုန်လုံးလုံးမယ်ဆိုရင်တော့ကြာရှည်ဆိုရင်တော့ဒါမကောင်းတဲ့ဆိုရင်လက္ခဏာစောင့်မယ်လို့ကျွန်တော်တို့မြင်တာပဲ
မနေ့ကဆန္ဒပြမှုတွေမှာတီနယ်ကျောင်းတချို့ရဲ့ဝန်ထမ်းတွေလည်းပါဝင်ခဲ့ကြတဲ့အတွက်သူတို့ကိုထောက်ခံတဲ့အနေနဲ့အဲ့ဒီကျောင်းတွေလည်းပိတ်ခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောပါရရှင်